မြန်မာဝင်နိုင်ငံမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမရကိုစစ်တပ်ရဲ့အကူအညီနဲ့ဖယ်ရှားလိုက်ပုံရတဲ့ဖြစ်ရပ်အတွင်းသမရရောဘတ်မူဂါဘီကိုနေအိမ်မှာဖမ်းဆီးထိန်းသိမ်းထားကြောင်းအိန္ဒိယတောင်အာဖရိကနိုင်ငံသမရကပြောဆိုလိုက်ပါတယ်။နေအိမ်မှာကောင်းကောင်းမွန်မွန်ထိန်းသိမ်းထားတယ်လို့ဒီနေ့စောပိုင်းတယ်လီဖုန်းဆက်ပြောဆိုရမှာသမရမူဂါဘီကသူ့ကိုပြောပြခဲ့ကြောင်းတောင်အာဖရိကသမရဂျေကွတ်ဇူမာကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။စင်ဘာဝေစစ်တပ်နဲ့အဆက်အသွယ်လုပ်နေကြောင်းလည်းပြောပါတယ်။ဒီလားဇမ်းပိုင်းမှာပဲဒုတိယသမရအမ်မာဆန်မနာကောကွာကိုရာလူကဖယ်ရှားလိုက်ပြီးသမရကိုဒုသမရရာလူပေးဖို့ကြိုးပမ်းမှုတွေကြောင့်မချေနှက်မှုတွေထွက်ပေါ်နေချိန်မှာပဲသမရကိုထိန်းသိမ်းလိုက်တာပါ။ဒုသမရဟောင်းကိုထောက်ခံသူတွေကိုအာဏာရဇနူး PF ပါတီကနေဖယ်ရှားဖို့သမရရဲ့ကြိုးပမ်းမှုတွေကိုမရက်ရင်ကြားဝင်မယ်လို့စင်ဘာဝေစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝေဂါကသတိပေးခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာတော့မြို့တော်ဟာရီမှာတန်ချက်ကကားတွေနေရာယူထားတာလည်းတွေ့ရပါတယ်။နိုဝင်ဘာ9ရက်နေ့ကဒုသမရကိုရာလူကဖယ်ရှားလိုက်ပြီးနောက်မှာတော့လူပေါင်းဒါဇင်နဲ့ချီဖမ်းဆီးခံခဲ့ရပါတယ်။အနာရဇနူး PF ပါတီကတော့စစ်တပ်အကြီးအကဲပြောဆိုချက်ဟာသစ္စာပေါက်ဆန်တဲ့လုပ်ရပ်ဖြစ်ဆွဆွားခဲ့ရပါ။အစိုးရပိုင်းရုံးပြင်ထံကြားဌာနကိုတော့စစ်တပ်ကထိန်းချုပ်ခဲ့ပါတယ်။စစ်တပ်ပြောခွင့်ရသူကတော့ဆီယနာတိုင်းမျိုးမဟုတ်ကြောင်းပြောဆိုထားတာပါ။တပြီမှာနိုင်ငံရေးလူမှုရေးစီးပွားရေးခြေနေတွေဒီညင်ဖြစ်ဖို့အကြမ်းဖက်ပြစ်ခတ်တွေကိုဥတီမသွားစေဖို့ညင်ရဲရှိရှိပြီးစစ်တပ်ကဆောင်းနေရဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။အနာရဇနူး PF ပါတီကတော့ဒုသမအောင်ဇင်ဘာဘွေကိုပြန်လာမှာဖြစ်တဲ့အကြောင်းလူမှုကွန်ရက်မှာပြောဆိုပြီးမှလည်းတောင်အာဖရိကမှာရောက်နေတယ်လို့အတိမပြုနိုင်တဲ့သတင်းတွေထွက်ပေါ်နေတဲ့ဒုသမကဘယ်မှာရောက်နေလဲဆိုတာကတော့တိတိကျကျမသိရပါဘူး။